Welcome to the Voice of America in Burmese.
မင်္ဂလာနေ့ရေမှာသောရရှိနေတနိတာမောပန်းပြေကြပါလေခင်ဗျာ VOA American တိုင်းရဲ့2016ခုနှစ်အောက်တိုဘာ3ရက်တင်းလာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6:00 နာရီမီတာ16.25ရူဝန်ဒီဓာတ်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်တင်ဆက်မှာပ
ါမင်္ဂလာညနေခင်းပါရှင်ကျွန်မတင်ဒီထိုက်ပါကိုလံဘီယာမှာတော့ငြိမ်းချမ်းရေးသဘောတူညီချက်ကိုလူမှုဆန္ဒခံယူပွဲမှာအတိမပြုတ်နိုင်ခဲ့ပါဘူးအာဖဂန်နစ္စတန်နိုင်ငံခွန်တူမြို့မှာဒီကနေ့မနေ့တာလီဘန်တို့ဝင်ရောက်တိုက်ခိုက်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုမြို့နယ်အတွင်းကလေးငယ်တွေတေဆုံထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုအပေါ်ဝမ်းနည်းချေကွဲရပြီးအထူးပဲစိတ်မကောင်းဖြစ်ရတယ်လို့ UNICEF မြန်မာအဖွဲ့ကနေပြီးတော့ကြေညာချက်ထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာကချင်ပြည်နယ်အတွင်းတပ်မတော်ရဲ့ထိုးစစ်တွေရပ်ပေးဖို့ဒေသခံကချင်ပြည်သူတွေဆန္ဒထုတ်ဖော်တောင်းဆိုနေကြပါပြီ
အရက်သားတွေနေတဲ့ကျေးရွာတွေမှာအမြောက်နဲ့ထုတော့အရက်သားတွေကလေးတွေဒုံးလေးရောက်လောက်တန်ရရသွားတာအနည်းငယ်တမီးလေးကျော်ကသုံးသွားတယ်
ဒီလိုထိုးစစ်တွေရပ်ပေးဖို့ကချင်ပြည်နယ်မှာတောင်းဆိုနေသလိုပဲကချင်လူမှုအသံဝိုင်းကလည်းတိုက်တွန်းမှုတွေရှိနေပါတယ်ဒီအကြောင်းနဲ့အတူရှမ်းပြည်နယ်အတွင်းကစီးရီးတင်းမာမှုအခြေအနေတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါဦးခင်ဗျာ
ကိုလံဘီယာဆွေရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငြိမ်းချမ်းရေးသဘောတူညီချက်အပေါ်မနေ့တနင်္ဂနွေနေ့လူမှုဆန္ဒခံယူပွဲမှာမမျှော်လင့်မဲ့ရှုံးနိမ့်ခဲ့ပြီးနောက်မှာတော့ကိုလံဘီယာသမ္မတယွန်းမန်နျူယယ်ဆန်တိုစ်ကငြိမ်းချမ်းရေးအတွက်အလျှော့ပေးမှာမဟုတ်ဘူးလို့အခုလိုပြောဆိုလိုက်ပါတယ
်။ No me rendiré. Seguiré buscando la paz hasta el último minuto de mi mandato.Porque ese es el
ကျွန်တော်အရှုံးမပေးပါဘူး။နောင်လာနောက်သားတွေအတွက်ပိုပြီးကောင်းမွန်တဲ့နိုင်ငံတစ်ခုအဖြစ်ချမ်းသာရင်နိုင်ဖို့ကျွန်တော်ယာရုတက်တန်းနောက်ဆုံးအချိန်အထိငြိမ်းချမ်းရေးရဖို့ကြိုးစားသွားမှာပါလို့သမ္မတကပြောဆိုခဲ့တာပါ။ FARC သဘုံကောင်းဆောင်တင်မိုရှန်ကိုလို့သိကြတဲ့ Rodrigo Lodano ကလည်းသဘောတူညီချက်ကိုလက်လွတ်ဖို့ညင်းဆိုပါတယ
်။ Las FARC mantienen su voluntad de paz y reiteran.
ငြိမ်းချမ်းရေးကိုလိုလားတဲ့ကိုလံဘီယာပြည်သူတွေကျွန်တော်တို့ကိုစိတ်ချပါငြိမ်းချမ်းရေးကအောင်မြင်မှုရပါမှာလို့ပြောဆိုသွားတာဖြစ်ပါတယ်ငြိမ်းချမ်းရေးသဘောတူညီချက်အပေါ်လူမှုဆန္ဒခံယူပွဲမှာတော့50.2%ခန့်ကကန့်ကွက်ပြီးထောက်ခံသူက49.9%နဲ့တည်တည်ကလေးကပ်ပြီးတော့ရှုံးခဲ့တာဖြစ်ပါတယ်လူမှုသဘောထားစစ်တမ်းကောက်ခံမှုတွေမှာတော့တနင်္ဂနွေနေ့လူမှုဆန္ဒခံယူပွဲမှာအပြတ်အသတ်အနိုင်ရမယ်လို့ခံမှန်းခဲ့ကြတာပါစစ်ပွဲတွေနဲ့အကြမ်းဖက်မှုတွေကိုနာကျင်နေတဲ့ကိုလံဘီယာပြည်သူတန်းပေါင်းများစွာအနေနဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုထောက်ခံလာစေဖို့အစိုးရဘက်ကပန်ကြားစည်းရုံးခဲ့တာအဘဒါပေမဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုမထောက်ခံသူတွေကတော့ FARC သဘုံတွေအားလုံးနှိပါတို့ဟာလှုပ်ရှားမှုကာလတုန်းကကျူးလွန်ခဲ့တယ်လို့ဆွဆွက်ခံထားရတဲ့ရာဇဝတ်မှုတွေအတွေ့ပြည်ထံတွေကနေကင်းလွတ်ခွင့်ရသွားမဲ့အရေးအပေါ်ဘဝင်မကျဖြစ်နေကြပါတယ် FARC သဘုံတို့အနေနဲ့နိုင်ငံရေးပါတီတစ်ခုအဖြစ်အသွင်ပြောင်းဖွဲ့စည်းလိုက်တန်တဲ့အပြန်အလှန်အဖြစ်ရွေးကောက်ခံမဟုတ်ဘဲကိုလံဘီယာဥပဒေပြုလွတ်တော်မှာနေရာရဖို့ကလည်းအာမခံချက်ရှိနေတာဖြစ်ပါတယ်ရှင်
ဟန်ဂေရီပြည်သူတွေအနေနဲ့ဥရောပသမဂ္ဂကသတ်မှတ်ပေးတဲ့သူတို့နိုင်ငံမှာခွင့်ပြုရမယ့်ရွှေပြောင်းဒုက္ခသည်အရေးအတွက်ကိုလူမှုဆန္ဒခံယူပွဲကနေတခဲနဲ့ကန့်ကွက်လိုက်ကြပါတယ်။ဝန်ကြီးချုပ်ဗစ်တာအော်ဘန်အစိုးရကျင်းပပေးခဲ့တဲ့ဒီလူမှုဆန္ဒခံယူပွဲကအင်တာနက်ဆာမဏေမှာထုတ်ပြန်ချက်အရကိန်းကနန်းတွေကြည့်လိုက်ရင်ဆန္ဒမဲ95ရာခိုင်နှုန်းရေတွက်ပြီးချိန်မှာ98ရာခိုင်နှုန်းသောမဲပေးသူတွေကအခုလို EU ဆုံးဖြတ်ချက်ကိုကန့်ကွက်ခဲ့ကြတာပါ။အခုလိုဟန်ဂေရီမြို့သားရွေးကောက်ပွဲကော်မရှင်အင်တာနက်ဆမ်မနာမှာအတိအကျဖော်ပြထားပေမဲ့လည်းတကယ်တမ်းမှာကမဲလာပေးသူရေအတွက်က50အပေါင်း1ရာခိုင်နှုန်းလိုအပ်ချက်ကိုမပြည့်မီတာကြောင့်ဒီရလကတရားမဝင်ပဲဖြစ်သွားမှာပါတကယ်တမ်းဒီမဲလာပေးသူရေအတွက်ကညနေ9နာရီခွဲအထိ40ရာခိုင်နှုန်းခန့်ပဲရှိသေးတယ်လို့ဟန်ဂေရီမြို့သားရွေးကောက်ပွဲကော်မရှင်ကထုတ်ပြန်ထားပါတယ်နိုင်ငံရေးရင်းမြစ်သုတေသနနဲ့သုံးသက်ရေးအဖွဲ့ကထုတ်ပြန်ထားတဲ့သုံးသက်ချက်တွေအရလည်းနောက်ဆုံးအချိန်အထိမဲလာပေးသူရေအတွက်ဟာ46ရာခိုင်နှုန်းမကျော်နိုင်ဘူးလို့ခန့်မှန်းထားပါတယ်။ဒီလူမှုဆန္ဒခံယူပွဲရလဟာတရားဝင်မဲပေးသူရေအတွက်ပြည့်သည်ဖြစ်စေမပြည့်သည်ဖြစ်စေဥရောပသမဂ္ဂမှာရောဟန်ဂေရီနိုင်ငံတဲမှာပါတရားဝင်မဖြစ်မနေအကောင့်ထဲပေါ်ပေးစရာမလိုတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံခွန်တူမြို့ကိုတာလီဘန်တို့အကွက်ချစီစဉ်တိုက်ခိုက်ခဲ့ပြီးမြို့ထဲမှာလည်းသဘုံတွေရောက်နေတယ်လို့အာဖဂန်မြောက်ပိုင်းဒေသအစိုးရအရာရှိတွေကပြောပါတယ်။ တနင်္လာနေ့မနေ့ခင်းမှာဘက်ပေါင်းစုံကနေတိုက်ခိုက်လာတဲ့တာလီဘန်တို့ကိုလုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတိုက်ထုတ်နေရတယ်လို့အာဏာပိုင်တို့ကပြောတာပါ။အရက်သားတွေရဲ့အိမ်တွေထဲမှာတာလီဘန်တွေရောက်ရှိနေပြီးစစ်စင်ရေးကိုအတော်လေးဂရုတစိုက်လုပ်နေရတယ်လို့ရဲအဖွဲ့ပြောခွင့်ရကပြောပါတယ်။တာလီဘန်အဖွဲ့ပြောခွင့်ရတဦးကတော့စစ်သွေးကြွတွေကမြို့ရင်းကလုံခြုံရေးကိတ်အတော်များများကိုသိမ်းယူထားတယ်လို့စစ်သားတွေကလည်းတတ်ဖြတ်ခဲ့တယ်လို့ပြောဆိုပါတယ်။တာလီဘန်ပြောခွင့်ရရဲ့မှတ်ချက်ကိုတော့အတိမပြုနိုင်သေးပါဘူး။စစ်ကြောင့်ပျက်စီးနေတဲ့အာဖဂန်နိုင်ငံပြန်လည်ထူထောင်ရေးအတွက်လိုအပ်တဲ့ငွေကြေးရရှိဖို့အာဖဂန်သမ္မတအာရှရဖ်ဂါနီနဲ့ကမ္ဘာအင်အားကြီးနိုင်ငံတွေတွေ့ဆုံဆွေးနွေးတောင်းခံမဲ့ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကအလှူရှင်များညီလာခံကျင့်ပဖို့တရက်အလိုမှာအခုတိုက်ခိုက်မှုဖြစ်ခဲ့တာပါ။ပြီးခဲ့တဲ့2015ခုနှစ်စက်တင်ဘာလတုန်းကလည်းတာလီဘန်တို့ကခွန်တူမြို့ကိုသိမ်းယူခဲ့ပြီးရဲတော်ကြာထိန်းချုပ်ခဲ့တာဖြစ်ပါတယ်။ပြည်ပခန့်တွေပြင်းထန်လာတာရောနောက်အင်းကြီးချင်းပါကစ္စတန်နိုင်ငံတွင်းကအာဖဂန်ဒုက္ခသည်တွေအပေါ်ဖိအားတွေပိုများလာတာကြောင့်ရောဒီနှစ်ကုန်ပိုင်းမှာအာဖဂန်တသိန်းလောက်ရွှေ့ပြောင်းကြမယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။လက်ရှိမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အာဖဂန်ပြည်သူကခန့်မှန်းခြေ 1.2 တန်းလောက်ရှိနေတာဖြစ်ပါတယ
်။အမေရိကန်သမ္မတရွေးကောက်ပွဲအတွက် Dallas Morning သတင်းစာကြီးကနှစ်ပေါင်း85နှစ်အတွင်းမကြုံစဘူးဒီမိုကရက်သမ္မတလောင်းကိုထောက်ခံမဲပေးလိုက်တဲ့ပေါ်တန်တော်ထောက်ခံသူတွေကနေတိုက်ပြီးပြတ်တော့မယ်လို့ပူပန်နေသူတွေအထိမျိုးစုံဖြစ်သွားခဲ့ပါတယ်။ Republican ကြီးစိုးတဲ့ Texas ပြည်နယ်ခြေစိုက်ဒီ Dallas Morning နေ့စဉ်သတင်းစာကြီးရဲ့ Editor အပေါ်မှာဒုတိယကမ္ဘာစစ်ပြီးကတည်းက Republican သမ္မတလောင်းတွေကိုပဲတောက်လျှောက်ထောက်ခံလာခဲ့ရကနေအခုတော့ပထမဆုံးအချိန်လိုင်းပြောင်းသွားတာပါ Democrat Party ရဲ့အစိုးရပေါ်အားထားပြီးစီမင်းစီကံများတဲ့ဝါဒကိုဆန့်ကျင်တာကြောင့်မထောက်ခံတဲ့ဒီသတင်းစာ Editor အဖွဲ့ကအခုလိုလိုင်းပြောင်းဆုံးဖြတ်လိုက်တာကသူ့လိုပဲ Republican Party ကိုအစဉ်လာရထောက်ခံခဲ့တဲ့တခြားသတင်းစာတွေလိုင်းစာပြောင်းပြီးဖြစ်လာတာပါအခုလို Donald Trump Republican Party သမ္မတလောင်းဖြစ်လာချိန်မှာလိုင်းဖြောင်းပြီး Hillary Clinton ကိုထောက်ခံခဲ့တဲ့ဒီတခြားသတင်းစာတွေကတော့ Houston Chronicle, Arizona Republic, Cincinnati Anchor နဲ့ Detroit News ဖြစ်ကြပါတယ်။ Dallas Morning သတင်းစာကြီးက Hillary Clinton ဆုံးဖြတ်ချက်မှားတာတွေရှိခဲ့ပေမဲ့ Donald Trump လောက်တော့မဆိုဘူး။သူကလူမျိုးရေးမုန်းတိမှုနိုင်ငံခြားသားမုန်းတိမှုနဲ့အမျိုးသမီးခွဲခြားဆက်ဆံမှုတွေလို့လူသားတွေရဲ့ဆိုးလွန်းတဲ့အမြုံစိတ်ရှိနေသေးလို့ပါလို့ဆိုပါတယ်။နှစ်ပေါင်း100နီးပါRepublican သမ္မတလောင်းတွေကိုထောက်ခံခဲ့ရကနေလိုင်းပြောင်းသွားတဲ့ Cincinnati Anchor သတင်းစာကြီးကလည်း Donald Trump ဟာတိုင်းပြည်အတွက်လက်ရှိအန္တရာယ်ကြီးဖြစ်နေတာရှင်းပါတယ်လို့ရေးသားခဲ့ပါတယ်တကယ်တော့ဒီသတင်းစာတွေအားလုံးကပြီးခဲ့တဲ့2012 American ရွေးကောက်ပွဲမှာတုန်းက Mitt Romney ကို Editor အဖော်ကနေထောက်ခံပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
UAB ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာဝိုင်းစီစဉ်ကနေတနင်္လာနေ့မနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့နယ်ပူဝမ်းရွာကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရမှုအတွင်းအသက်2နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ရသလိုတခြားကလေးနှစ်ဦးတို့ဒဏ်ရာရခဲ့တဲ့အပေါ်ဝမ်းထဲကျေကွဲရပြီးအထူးပဲစိုးရိမ်မကင်းဖြစ်ရတယ်လို့ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့မြန်မာဌာနရုံးကကြေညာချက်ထုတ်ပါတယ်ပရိပခါကြောင့်မြန်မာနိုင်ငံတွင်းကကလေးငယ်အများအပြားတေဆုံးရတယ်ဆိုတာကိုလည်း UNICEF မြန်မာဌာနကိုယ်စားလှယ်ကအခိုင်အမာပြောဆိုပြီးပရိပခါမှာပါဝင်ပတ်သက်သူတွေအားလုံးအနေနဲ့ကလေးတွေကိုထိခိုက်နာကျင်မှုမရှိအောင်ထိန်းသိမ်းချဖို့ကိုလည်းတိုက်တွန်းပါတယ်ပရိပခါမှာတာဝန်ရှိကြတဲ့အဖွဲ့အစည်းတွေအားလုံးအနေနဲ့နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာချဖို့ကိုလည်း UNICEF အဖွဲ့ကြီးကတောင်းဆိုပါတယ်ကျောင်းနေဆေးရုံတွေကိုတိုက်ခိုက်သိမ်းပိုက်တာမဟုတ်ဘူးကလေးငယ်တွေတိုက်ခိုက်ခံရမှုကနေအသေးချကင်းလို့ပြီးလက်နက်ကင်တပ်ဖွဲ့တွေမှာစူးစောင်းအသုံးချနေတာတွေကိုအဆုံးသတ်ဖို့တွေလည်းပါဝင်တယ်လို့ကုလအဖွဲ့ကြီးကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေပြန့်ဖြစ်နေတယ်လို့ကချင်ပြည်နယ်ထဲမှာလည်းတင်းမာမှုတွေတိုးလာတဲ့အပေါ်စိုးရိမ်တယ်လို့လည်းကုလအဖွဲ့ကပြောပါတယ်ငြိမ်းချမ်းရေးဆွေးနွေးမှုတွေမှာပြည်ပခဒေသတွေကကလေးငယ်တွေရင်ဆိုင်နေရတဲ့အခက်အခဲတွေနဲ့သူတို့ရဲ့အနာဂတ်အတွက်ထည့်သွင်းစဉ်းစားပေးရမယ်လို့ပြောဆိုပြီးသူတို့ကိုအခုချက်ချင်းအကာအကွယ်ပေးဖို့လိုအပ်တယ်လို့လည်းကုလအဖွဲ့ကြီးကထောက်ပြပြောဆိုသွားပါတယ်ရှင
်တရုတ်မြန်မာချစ်ကြည်ခီးစဉ်ဖြစ်နေပြီးခဲ့တဲ့တောက်ကြနေတုန်းကတရုတ်ရေတပ်သင်္ဘောကြီးနှစ်စီးမြန်မာနိုင်ငံကိုရောက်လာခဲ့ဒီချိန်မှာပဲရောက်လာခဲ့ချိန်မှာပဲအမေရိကန်စစ်တပ်ရရှိကြီးတရုတ်လည်းလာရောက်ဖို့ရှိနေပါတယ်ကျိုရှမ်းနဲ့ရှန်တန်မြို့ရှိတဲ့ဒီရေတပ်သင်္ဘောကြီးနှစ်စီးကရန်ကုန်မြို့တီလဝါစေကက်မှာဆက်ကပ်ခဲ့ပြီးမြန်မာစစ်တပ်ရရှိတွေကကြိုဆိုခဲ့ကြပါတယ် အခုခီစဉ်9ရက်မြောက်ကြာမှာဖြစ်ပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးနဲ့ဆက်သွယ်ရေးတိုးတက်ခွင့်မှုတွေဖြစ်တယ်လို့တရုတ်ဆိုရကပြောပါတယ်တကယ်တော့2015နိုဝင်ဘာရွက်ောက်ပွဲအနိုင်ပြီးကတည်းကအစိုးရဖြစ်လာအချိန်မှာနိုင်ငံတော်တိုင်းမင်္ဂန်တော်ပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာတရုတ်နိုင်ငံနဲ့ဆက်ဆံရေးတွေကောင်းမွန်လာဖို့ကြိုးပမ်းဆောင်ရွက်ခဲ့ပါတယ်အခုလိုအချိန်မှာ American ပြည်ထောင်စု Pacific စစ်ဌာနချုပ်ရဲ့ဒုတိယတမှုလူ့ဘုချုပ်ကြီး Anthony Crashfree ဟာလည်းမြန်မာဆွေရတာဝန်ရှိသူတွေတိုင်းနာခေါဆောင်တွေနဲ့မြန်မာလူငယ်တွေနဲ့တွေ့ဆုံဖို့အတွက် October 3ရက်ကနေ5ရက်ထိမြန်မာနိုင်ငံကိုရောက်လာမှာဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်သမ္မတ Rodrigo Duterte ကမူးယစ်ဆေးကုန်ကူးသူတွေကိုဒုတိယကမ္ဘာစစ်တုန်းကနာဇီအချင်းစခန်းမှာလို့တပ်ပစ်မယ်လို့ပြောမိခဲ့တဲ့အပေါ်ဂျူးလူမျိုးတွေကိုအလေးအနက်တောင်းပန်လိုက်ပါတယ်။သမ္မတ Duterte ကဂျူးလူမျိုး6တန်းကိုဂျာမန်နဲ့တပ်ပစ်ခဲ့တဲ့အတိတ်သမိုင်းကိုသေးသင့်အောင်လုပ်ဖို့လုံးဝရည်ရွယ်ပြီးပြောခဲ့တာမဟုတ်တဲ့အကြောင်းအခုရှင်းသွားအောင်ပြောထားခြင်းတယ်လို့မနေ့ကထုတ်ပြန်ပြောဆိုတာဖြစ်ပါတယ်။
Hurricane Matthew ဟာ Caribbean ပင်လယ်ကိုဝင်ရောက်ဖြတ်သန်းလာတာကြောင့် Jamaica နဲ့ Haiti နိုင်ငံအပြင်ကျူးဘားနဲ့ဘာဟာမားနိုင်ငံကတချို့ဒေသအတွက်ပါသတိပေးချက်တွေဆက်ထုတ်ပြန်နေပါတယ်။ American မြို့သား Hurricane ဘိုဌာနကဒီ Hurricane Matthew ရဲ့ဗဟိုဟာ Jamaica နိုင်ငံကိုစချိကန်နေပြီး Jamaica အနောက်ပိုင်းကိုဒီနေ့ညရောက်မှာဖြစ်တယ်။ကျူးဘားနိုင်ငံအရှေ့ပိုင်းကိုတော့နှက်ဖြတ်မှာဝင်မယ်လို့ဆိုပါတယ်။2009ခုနှစ်ထဲကဖြစ်ခဲ့တဲ့ Felix Montaigne အပြီးမှာအတ္တလန္တိတ်သမုဒ္ဒရာအတွင်းပြင်းထန်ဆုံးဖြစ်လာခဲ့တဲ့ဒီ Matthew Hurricane ဝင်လာမှာမို့ Jamaica နဲ့ Haiti နိုင်ငံတွေမှာအနေရရှိတဲ့ဒေသတွေမှာရှိတဲ့သူတွေကိုလုံခြုံတဲ့နေရာတွေကိုရှေ့ပြောင်းပေးဖို့အစိုးရကတိုက်တွန်းပြောဆိုနေပါတယ်။ Haiti ပြည်ရဲ့ဝန်ကြီးကလည်းဒီအခြေအနေကတကယ့်ကိုစိုးရိမ်စရာဖြစ်နေတယ်။ဒါကြောင့်မို့ထောင်ပေါင်းများစွာရှိတဲ့လူတွေရှေ့ပြောင်းနိုင်ဖို့ယာယီတဲပေါင်း1300ကိုပြင်သားပေးပြီလို့ထုတ်ပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးတိုင်းနဲ့ကိုဝင်းမင်းတို့ကပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကပဲ VOA Internet ဆက်မြန်တာဖြစ်တဲ့ burmese.voanews.com ကနေကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်အခုတော့ကချင်ဒေသစည်ရေးတင်းမာမှုအခြေအနေကိုကြည့်အောင်ပါကချင်ဒေသမှာတပ်မတော်ကထိုးစစ်ဆင်နေတာကိုရပ်တန့်ရေးအတွက်ကချင်ပြည်နယ်မြကြီးနားနဲ့တနိုင်းမြို့တွေမှာဆန္ဒထုတ်ဖော်ခဲ့ကြပါတယ်။မြကြီးနားမှာတော့ထောင်နဲ့ချီတဲ့ပြည်သူတွေဟာစီတာပူမနောကွင်းမှာစုဝေးခဲ့ကြပြီးတနိုင်းမှာတော့လူ900လောက်မြို့တွင်းကိုလှည့်လည်ဆန္ဒထုတ်ဖော်ခဲ့ကြတာပါ။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီအပိုင်းတွေအတွင်းကချင်ပြည်နယ်ဝိုင်းမော်မြို့နယ်ကလိုင်စာနဲ့ရှမ်းပြည်နယ်မြောက်ပိုင်းမွန်ဂိုဒေသဘက်တွေမှာအစိုးရတပ်မတော်နဲ့ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA အကြတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေတာပါ။ဒီလိုတိုက်ပွဲတွေဖြစ်ပွားနေတာကြောင့်ကချင်ပြည်သူတွေကထိုးစစ်တွေရပ်ဆိုင်းဖို့တောင်းဆိုခဲ့ပြီးမြကြီးနားမျိုးကဆန္ဒထုတ်ဖော်ရတဲ့အဓိကအကြောင်းကိုတော့ဒီပွဲကိုဥဆောင်ကျင်းပသူတဦးဖြစ်တဲ့ဦးလုံကြုံတူတော်ကအခုလိုပြောပါတယ်
။တပ်မတော်ရဲ့ထိုးစစ်ကအရက်သားတွေနေတဲ့ခြေရွာတွေမှာအမြောက်နဲ့ထုတော့အရက်သားတွေကလေးတွေသုံးလေးယောက်လောက်တန်ရာရသွားတာ။ခဏလေးခဏလေးပြောင်းသွားတာ။လေတန်းနဲ့နေရောက်ဟာပို့ကြည့်ပြီပဲမှာခဲတော့ကုကလေးငယ်တွေဖြစ်တဲ့ခါဆိုတော့လူသူကစိတ်ထဲမှာမတက်မတာခံစားရတာပေါ့ဗျာစိတ်ကလည်းပါတယ်ပြီးတော့ဟိုဒီလူသူစစ်စင်ချင်းအားဖြင့်စိတ်ကနှစ်ဖက်ကအာချူးမှုရှိနေတာကြောင့်လို့စိတ်ကြက်ပါလို့ကျွန်တော်မျက်တာရခံဖြစ်ပါတယ်လို့
လက်ရှိ6နှစ်ကျော်ကြာပြန်လည်ဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းမှာပြည်သူတွေဆင်းရဲဒုက္ခရောက်ရတာကြောင့်ထိုးစစ်တွေရပ်ဆိုင်းပြီးနိုင်ငံရေးနည်းနဲ့ဖြည့်ရှင်းဖို့လည်းထပ်မံတောင်းဆိုပါတယ
်သူတို့ပြည်ပခအတွင်းမှာကချင်ပြည်သူတွေအပြည့်နဲ့ပြည်သူတွေကဒုက္ခဆင်းရဲခံစားရတာမဟုတ်ဗျာအခုကကချင်ကျေးရွာပေါင်း300ကျော်နေရှိခံရပြီးပြီဆရာတခုတောင်းပေါင်း60ကျော်လည်းနေရှိချက်ပြီးခံရပြီလူကလည်းဒီအရက်သားမှန်ပြည့်နဲ့ပြည်သူတဲ့တင်းကျော်ကလည်းပြည့်ပြည့်ဒုက္ခတွေဖြစ်နေရတာပေါ့ဗျာကိုရကိုရပေါ့ပြစ်ထားပြီးတော့ဟုတ်တယ်မလားဒါကတော့အခု6မိနစ်ရှားပြီဒီနိုင်ငံရေးပြဿနာတော့ဖြစ်တဲ့ဒီကိစ္စကိုနိုင်ငံရေးဒီလမ်းနဲ့ဖြည့်ရှင်းမှုအတွက်တောင်းဆိုတဲ့ပေါ်ပ
ါမြကြီးနားမျိုးကဆန္ဒထုတ်ဖော်ပွဲကိုတော့မနေ့9နာရီကနေ10နာရီထိကျင်းပခဲ့ပြီးလူအင်အားထောင်ထဲချပြီးတယောက်ခဲ့သလိုတနိုင်းမျိုးမှာလည်းမြို့တွင်းမှာလှည့်လည်ပြီးဆန္ဒထုတ်ဖော်ခဲ့တယ်လို့ဦးဆောင်ပါဝင်သူတူဖြစ်တဲ့ဦးနော်တောင်ကပြောပါတယ်
ကိုကျတို့ကိုနိုင်နဲ့စတင်တာအခုကျတို့ဒါတနိုင်းမျိုးတစ်ခေါက်ဟောပတ်တော့မယ်ငကူနေရာပြန်ရောက်တော့မယ်ကိုနင်းနေပဲလို့တော့လူကအခုကျတို့ဒီလမ်းလျှောက်ပို့ထုတ်ရနေရာမှာ600ကျော်ပါဦးနဲ့ဟုတ်ထပ်တူးလာတာ300ကျော်တယ်ဗျခုန
တနိုင်းမျိုးကပြည်သူတွေကတော့တောင်းဆိုချက်5ချက်ကိုအခုလိုကြွေးကြော်ခဲ့ပါတယ
်ပြည်နေလာပြီတမ်းတော်မှာမောပစ်တီမို့ပြည်နေဆိုင်လေဒီပေတော်များ
တ တခြားအချက်တွေကတော့နိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဖြေရှင်းဖို့နိုင်ငံရေးပြဿနာမပြေလည်သူ၍အကြီးစားစီမံကိန်းတွေရပ်ဆိုင်းဖို့ကချင်ပြည်နယ်မှာဖက်ဒရယ်စနစ်နဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးစတာတွေပါဝင်ပါတယ်။နောက်ရက်တွေမှာတော့ဒီလိုဆန္ဒထုတ်ဖော်ပွဲတွေကိုဗမော်ဖားကန့်နဲ့ဝိုင်းမော်မျိုးတွေမှာလည်းကျင်းပဖို့ရှိနေပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ဟာ1962ခုနှစ်ကစတင်ဖွဲ့စည်းခဲ့တဲ့အဖွဲ့ဖြစ်ပြီး1994ခုနှစ်မှာအစိုးရနဲ့အပြစ်ခတ်ရပ်ဆဲခဲ့ပါတယ်။2012ခုနှစ်မှာတော့တိုက်ပွဲတွေပြန်လည်စတင်ခဲ့ပြီးနှစ်ဖက်အကြားငြင်းချမ်းရေးဆွေးနွေးတာတွေရှိခဲ့ပေမဲ့ဒီကနေ့ထိတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပါတယ်။
ပြည်ထောင်စုကုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဒါနဲ့တစ်ဆက်တည်းမှာပဲအခုလိုကချင်ပြည်နယ်မှာရောတိုင်းသာဒေသတွေမှာဖြစ်နေတဲ့စီးရီးတင်းမာမှုတွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတနဲ့တပ်မတော်ကာကွယ်ဦးစီးချုပ်တို့အနေနဲ့အရေးတကြီးကင်တွယ်ဖြေရှင်းပေးဖို့လိုအပ်နေပြီလို့ကချင်နိုင်ငံရေးခေါင်းဆောင်တွေကတိုက်တွန်းလိုက်ပါတယ်။ဒါအပြင်စစ်ပြေးဒုက္ခသည်တွေအရေးကိုလည်းအထူးအလေးထားဖြေရှင်းပေးဖို့တောင်းဆိုခဲ့ကြပါတယ်။အသေးစိတ်ကိုတော့မဆုမွန်ကပြောပြမှာပါ။
တိုင်းသားလက်နက်ကင်ဖွဲ့တွေနဲ့အစိုးရတို့ကြား21ရာစုပင်လုံခေါ်ပြီးတနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရက်စဲရေးနောက်ပြည်တွင်းငြိမ်းချမ်းရေးရအောင်ဖော်ဆောင်နေချိန်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်တွေဘက်မှာတိုက်ပွဲတွေပြန်ဖြစ်လာနေတာဖြစ်ပါတယ်။အထူးသဖြင့်ကတော့စက်တင်ဘာလနောက်ပိုင်းကနေစလို့ကချင်ပြည်နယ်ထဲမှာတကြောပြန်တိုက်ပွဲတွေပြင်းပြင်းထန်ထန်ပြန်ပြီးတော့ဖြစ်ခဲ့လို့ကလေးတငယ်လူမမယ်လေးတွေတေဆုံးရတာအပါအဝင်အရက်သားတွေထိခိုက်ဒဏ်ရာတွေရခဲ့တယ်လို့စစ်ဘေးကနေဒေသခံတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီလိုမျိုးဒေသခံတိုင်းရင်းသားပြည်သူလူထုဒုက္ခရောက်နေရတဲ့အခြေအနေကိုအထူးလေးနဲ့ထားပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်တက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်တို့အနေနဲ့ကင်တွယ်ဖြည့်ရှင်းပေးဖို့အရေးတကြီးလိုအပ်နေပြီလို့ကချင်နိုင်ငံရေးခေါင်းဆောင်တွေကတိုက်တွန်းပြောဆိုလိုက်ပါတယ်။စည်ရေးပဋိပက္ခတွေမှာပါဝင်ပတ်သက်နေသူအားလုံးအနေနဲ့စည်ရေးတိုက်ပွဲတွေကနေနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းပေးဖို့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောပါတယ
်။ကျန်ရရှိရရရှိကြောင်းကိုဥတည်နေတဲ့အချိန်အထူးသဖြင့်27ရာစုပင်လုံးညလာခံမစတင်အချိန်များနဲ့ပိုကောင်းလာတဲ့အချိန်မှာဒီတိခတ်တိုက်ခိုက်မှုကရက်ကိုရက်ဆဲတင်တယ်လို့ကျွန်တော်မြင်တယ်။အခုဒီတိုက်ပွဲတွေပြန်ပေါ်တဲ့ဥစ္စာတော့ဒါညဉ့်ကျင်းရေးကိုဒါနောက်ဆက်အဟန့်တာပြုလာတယ်။ဒါကြောင့်မလို့ဒီညဉ့်ကျင်းရေးဒီဆောက်နေတဲ့ဒီကာလမှာတာဝန်အရှိဆုံးပုဂ္ဂိုလ်တွေဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့ဒီသမ္မတနဲ့တပ်ချုပ်တို့တုံ့ပြန်နေတဲ့တော့ဒါလေးနဲ့ခြားသာသာပြည်သူတို့ထုတ်ကိုပက်ခါပြောရမှာကိုလုံးချင်တာလုပ်သွားမယ်ဆိုလို့ချင်းဒါတော့မှညီကြရရနိုင်မှာမဟုတ်ဘူး။ဒါကြောင့်ပြည်သူတို့ထုတ်ရဲ့မျက်နှာကိုချစ်ရှုတဲ့အနေနဲ့အတိုက်ပြေအချိုးကဝိုင်းဝန်းချစ်ရှုတဲ့အနေနဲ့တိုက်ပွဲကိုရသရောမှာစီမဲတွေအောင်မြင်နေတဲ့ကျင်းပနိုင်အောင်ကျွန်တော်တင်ရတော့ရဲ့အကြီးဆုံးဖြစ်တဲ့ဒီပုဂ္ဂိုလ်တုံးဦးကိုကျွန်တော်ကမေတ္တာရခံနေတယ်ပါကြခြင်းတာပေါ့နော်။စီမဲတင်ရတဲ့စပွဲပေါ်ကိုပြောင်းပေးပါအဲဒီဇဘောပေါ်ရှင်ဘောအောင်ပြောင်းဦးဆောင်ပေးပါလို့အာဂုတကြီးနဲ့ကျွန်တော်ကတင်ပြနေတာပေါ့
တိုင်းရင်းသားရေးရာကော်မတီကကချင်ပြည်နယ်ကိုစားပြုအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါ်ရှိလာနန်ထောင်ကလည်းအခုလိုမျိုးကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာဖြစ်ပွားနေတဲ့တိုက်ပွဲတွေအများဆုံးရပ်တန့်ပေးစီလိုတယ်လို့မြစ်တာရက်ခံပါတယ်လွှတ်တော်မှလည်းကချင်စီရေးတင်းမာမှုနဲ့ပတ်သက်ပြီးအရေးတကြီးအဆိုတင်သွင်းနိုင်မှုပြင်ဆင်နေတယ်လို့လည်းသူကပြောပါတယ
်ဒီငင်းချိုင်းလုံနေတဲ့ကာလအတွင်းမှာတော့မှ ceasefire လေးခဏလုတ်ပေးပါလို့ပြောလဲနောက်ထောင်ကြောင်းနေပြည်တော်မှာတော့ငင်းချိုင်းရေးစကားတွေပြောဟိုကချင်းပြည်နယ်ရှမ်းပြည်နယ်မှာတော့တိုက်နေတာပဲတိုက်တာကိုရက်စိတ်ချင်ပါတယ်ချင်းနာလွတ်တော်မှာတော့လှုပ်တယ်လေဂျိုးစစ်စင်တာတွေကိုရက်ဖို့အဆိုတွင်းတာပေါ့အဲ့ဒီဟာကိုကချင်းပြည်နယ်ကာကွယ်ရေးဝန်ကြီးကဒီနောက်ဆုံးသူတို့ဆုံးဖြတ်လိုက်တာကတော့မတ်တမ်းအနေနဲ့ထားပါမယ်တဲ့
လက်တလုံးတိုက်ပွဲတွေကြောင့်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်တွေအပါအဝင်နှစ်ရှည်စစ်ပေးတံကိုခံစားနေကြရတဲ့ကချင်ပြည်သူတွေနောက်တိုင်းရင်းဒေသတွေကစစ်ပေးဒုက္ခသည်တွေရဲ့အရေးနဲ့စစ်ပေးတံတင်ခဲ့ရတဲ့ဒေသတွေပြန်လည်ထူထောင်ရေးအမြန်ဆုံးအကောင်အထည်ဖော်နိုင်ပေးဖို့သက်ဆိုင်ရာပြည်နယ်တိုင်းဒေသကြီးအစိုးရအဖွဲ့တွေအပါအဝင်ပြည်ထောင်စုအစိုးရဘက်ကအလေးနက်ထားဖြေရှင်းပေးစီလိုပါတယ်လို့လည်းကချင်ဒုက္ခသည်တွေကိုကူညီဆောင်ရွက်ပေးနေသူတွေကပြောပါတယ်ဒါပေမဲ့အစိုးရရဲ့ခွင့်ပြုချက်ရမှာအကူအညီပေးရင်နှန်းတွေကိုတွားခွင့်ပြုတဲ့အတွက်လက်တလောဒုက္ခသည်အရေးအကူအညီပေးနေသူတွေအတော်လေးကိုအခက်ကြုံနေရတယ်လို့လည်းဒေါက်တာတူးကြာကပြောပါတယ
်။စက်တင်ဘာလ9ရက်နေ့မှာစီစဉ်တဲ့အစိုးရနယ်ပြည်တော်မှာဒီ IGP စခန်းတွေကိုအကူအညီပေးစီလို့ရှိရင်အစိုးရခွင့်ပြုချက်အရေးရယူရမယ်ဆိုရပြထုတ်ပြန်ခဲ့ဒီထုတ်ပြန်ချက်နဲ့ဆိုလို့ရှိရင်အကူအညီတွေကညှော့သားဖို့ပဲရှိတယ်။အဲဘာကြောင့်လဲဆိုတော့ကျဲလို့ခရရှိအခွင့်ပါတယ်ဆိုလို့ရှိရင်အချိန်ယူရမယ်။IGP စခန်းမှာအခုတောင်မှအကူအညီအများကြီးဇူနေတဲ့ကြာ ထဲမှာဒီလိုဥပဒေတွေပြန်ထုတ်ပြန်တဲ့ခါကျတော့ဒီ IDPS ကတော့အကူအညီပေးတယ်ဟာရုပ်သားဖို့ပဲရှိတယ်ဒါကြောင့်မလို့ဒါတွေကမဖြစ်ဖြစ်ပါဘူးလို့ကျွန်တော်မြင်ပါတယ
် NND ပါတီဦးဆောင်တဲ့အယတအစိုးရလက်ထက်27ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံပထမပိုင်းရဲ့အလွန်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေဆက်လက်အကောင့်ထဲပေါ်နိုင်ရေးအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကိုစားနိုင်ငံရေးညှိနှိုင်းရေးအဖွဲ့ကိုစလဲတွေအပြစ်ရဲ့တိုင်းရင်းသားကိုစလဲအဖွဲ့တွေအစိုးရတို့ကြားတနိုင်ငံလုံးအပြစ်ရဲ့စာချုပ် NCA အရေးကိုဆွေးနွေးနေကြချိန်မှာပဲကချင်ဒေသအပါအဝင်တိုင်းရင်းဒေသတချို့မှာစီရေးပဋိပက္ခတွေကပြန်ပြီးပြင်းထန်လာနေပြီးဆစ်ဆောင်ဒုက္ခသည်တွေရဲ့နေရရင်ပြန်နိုင်ရေးကလည်းအခက်တွေ့နေစေဖြစ်လို့ငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုအပေါ်မှာမေးခွန်းထုတ်စရာဖြစ်လာနေတယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးအကဲခတ်တွေနဲ့ဒုက္ခသည်အရေးကူညီပေးနေသူတွေကသုံးသပ်နေကြပါတယ်ရှင်
ရရှိမြတ်27ရာစုပင်လုံပြောင်းစုညီငယ်ညီလာခံပထမကြော့စည်းဝေးတွေပြီးဆုံးလာတဲ့လပိုင်းအတွက်မှာပဲကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ကရင်ပြည်နယ်ဘက်တွေမှာပြစ်ခတ်မှုတွေစီးထိတိုက်မှုတွေကြုံလာနေရပါတယ်။အစိုးရတည်းရဲ့ညီငယ်ရေးမူအစီအစဉ်ရဆိုရင်တော့မကြခင်မှာမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေစတင်ဖို့ရှိသလိုပဲ NCA တတိုင်းကလုံးပြစ်ခတ်ရစဲရေးကိုလည်းလက်မှတ်ထိုးကြဖို့တိုင်းဒေသလက်နက်ကိုင်တွေဖိအားကြုံနေရပါတယ်။အခုပြန်ပြီးတော့ဖြစ်လာတဲ့ဒီစစ်ပွဲတွေဟာဒီအတွက်စီးရေးဖိအားလားဒါမှမဟုတ်အခြားမတော်စထိတွေ့မှုတွေလားဆိုတာဆန်းစစ်စရာဖြစ်လာပါတယ်။လာမယ့်အင်္ဂါနေ့ညပိုင်းဒိုင်းလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလို့ရတော့ရှင်တွေ VOE မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပေးပို့ထားမယ်ဆိုရင်ဒိုင်းလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုန်းတွေကိုကြိုတင်ပေးပို့ထားလို့လည်းရပါတယ်။VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2023822554ဖြစ်ပါတယ်။ email လိပ်စာက bamis@voenews.com ဖြစ်ပါတယ်။နောက်ဒီ Facebook ဒဲလီလိုက်အစီအစဉ်ကြော်ညာအောင်မှတ်ချက်မှာလည်းရေးသားဖော်ပြနိုင်ပါတယ်။ပါဝင်ဆွေးနွေးမိများလူရဲ့တော်ရရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ
။မနက်ဖြန်အင်္ဂါည VOE ဒဲလီလိုက်အစီအစဉ်မှာတော်ရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ရှမ်းပြည်နယ်အတွင်းစီးရေးတင်းမာမှုကိုကြည့်ရအောင်ပါ။NCA အပြစ်ရဲ့လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေဖြစ်ပွားနေစေဖြစ်ပြီးဒေသခံရွာသားထောင်ကျော်ဟာစစ်ဘေးတိမ်းရှောင်နေရပါတယ်။အလားတူတိုင်းသားလက်နက်ကိုင်အဖွဲ့နှစ်ဖွဲ့ဖြစ်တဲ့ UWSA ဝါတပ်ဖွဲ့နဲ့မိုင်းလာတပ်ဖွဲ့တွေကြားမှာလည်းစစ်ရေးတင်းမာမှုတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တွင်စစ်ရေးတင်းမာတဲ့အခြေအနေကိုတော့ VOA ထိုင်းချီဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
ရှမ်းပြည်နယ်တောင်ပိုင်းလွယ်လင်ခရိုင်မိုင်းကန်မြို့နယ်ထဲမှာ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့မြန်မာတပ်မတော်တို့ကြားမှာတိုက်ပွဲဖြစ်ပွားနေစေလို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူပူမူကြီးဆိုင်းလာကပြောပါတယ်
။ဒီနေ့တော့ပြည်ရတပ်တွေကဒုံလောတပ်ကနေလက်နက်ကြီးနဲ့ကျွန်တော်တို့ရှိမထင်တဲ့နေရာမှာမှန်းဆပြီးတော့လမ်းပစ်နေကြတယ်။ဒီနေ့ကနေစပြီးတော့တိုက်ပွဲတွေဖြစ်လာတဲ့အချိန်မှဖြစ်ပါတယ်။ကျွန်တော်တို့ဒီမူရစီဝါအန်ဒီအတရှိကာကိုရေးဆက်ရရတယ်လို့အစိုးရနဲ့ပူးပေါင်းပြီးဆောင်ရွက်ဖို့စီစဉ်ရှိခဲ့တယ်လို့သူ့ဝန်မလဲခုလက်ရှိအနေထားမှာတော့ကျွန်တော်တို့ကပြည်သူလူထုဒေသခံတွေနဲ့ပူးပေါင်းပြီးတော့ဒီလုပ်ငန်းကိုလှုပ်ဆောင်နေတဲ့နေရာမှာအစိုးရတပ်တွေကကျွန်တော်တို့ကိုစစ်တားစုဆောင်မှုလက်ကျင်ရေးတွေလုပ်နေတဲ့နေရာဆိုပြီးတော့ကျွန်တော်တို့ကိုဝန်တိုက်တာပဲဖြစ်ပါတယ်။
တောင်ပိုင်းရှမ်းပြည်တပ်မတော်ရဲ့မိုင်းကန်မြို့နဲ့နားပွဲချေးရအုပ်စုတွင်ကမူရစီဝါတပ်ဖြည့်ရေးစခန်းကိုမြန်မာတပ်မတော်ကနေအော်တိုဘာလ၁ရက်နေ့ကနေစပြီးဝင်ရောက်တိုက်ခတ်ခဲ့တယ်လို့ဘူမူကြီးဆိုင်လာကပြောပါတယ်။ကာလတန်ကြာတိုက်ပွဲရတနေရကနေအော်တိုဘာလဇန်းကနေစပြီးတော့ဒီကနေ့အထိနှစ်ဖက်စီရေးသိမ်းမှမှုတွေဖြစ်ပွားနေတာပါ။တောင်ပိုင်းရှမ်းပြည်တပ်မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရစာချုပ်လက်မှတ်ရေးသူးထားတဲ့ဖွဲ့ဖြစ်ပြီးတပ်မတော်အနေနဲ့ NCA စာချုပ်ပါကတိချုပ်ဖောက်ပြီးဝင်ရောက်တိုက်ခိုက်တာဖြစ်ပြီးအခုလိုစီရေးသိမ်းမှနေမှုအတွက်နှစ်ဖက်သွေးဆုံဖြေရှင်းသွားမယ်လို့လည်းဘူမူကြီးဆိုင်လာကပြောပါတယ်။ဒီလိုဖြစ်ပေါ်တဲ့တိုက်ပွဲမှာနှစ်ဖက်ထိခိုက်မှုကတော့အတိမပြုတ်နိုင်သေးသလိုမြန်မာတပ်မတော်ဘက်ကလည်းတရင်ထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။အခုလိုဖြစ်ပေါ်တဲ့တိုက်ပွဲတွေကြောင့် 1.1 ကျေးရွာ 1 ကုန်းစာကျေးရွာနာဘောကျေးရွာဥစုကဒေသခံ 2,000 နီးပါးဟာဒုံလောကျေးရွာဘက်မှာစစ်ဘေးသိမ်းရှောင်နေရသလိုနေထိုင်စားသောက်ရေးသူအခက်အခဲရှိနေတယ်လို့ဒေသခံဆိုင်ခန့်ဦးကပြောပါတယ
်။အခုရောဆယ်စီးများဆက်ဖြစ်တဲ့တော့အခုညည်းလို့ပါပေါ့နော်။ဆုံးအောင်ကြောက်စီပါလေကိုရှိစုတွေနဲ့လည်းတူအောင်ရကြည့်မဟုတ်လေကြာတေးတေးလေးပဲဟိုသားဖို့တတ်ဖို့အချင်းချင်း 那不要还在这一块也这块那么样的一块呢
那些设备上有大的股东罗基有彭尼江马和龙尼亚的路估计的六万里是七年马七年吧阿拉都相比呢，西班牙、西班牙呢，大英达勒那个破的酷皮的，瓦达破 UWS 呢，阿米尤拉蒂莫格的马哈梅达马罗 ，NDA 马拉达破的乌加马嘞，是伊对马穆的皮博阿尼巴嘞，萨丁巴拉那萨西耶那个瓦达破 UWS 是第一阿超亚干的，大波温但恰卡干阿西呢都，加印度呢马拉穆呢加马西的，阿土地达里马拉达破奇塞亚，罗桑苏、罗朱沙、达斯干呢马拉内文、巴马法因基斯干古丁巴莱比，马拉是第第阿阿西。看过来，潘西听听他开话嘞。UWS 瓦达坡里呢，马梅皮的马拉达坡也是看那个登白开单的不得了。上面呢也累了都，相当多水人谈那阿弟大舅，三妹阿苦路表话嘞。
阿卡路苗里啊，古板我叫昆亚的大门西德布，阿弟阿对阿弟门拉听就他嘞的土地大林的那个阿卡古板我叫昆亚的大片大马背坡，那门拉达坡个大要当初来的西的，阿弟当初的阿宝嘛。我的朋友都是所有的安尼他要多累没路你明白嘞？反正说，哎，我的朋友来的，当然市场阿龙我古板今年偏大马被迫入三大系的。
我那个买了港商队呢，我的朋友港商队干的，对手你能看见吗？买了大朋友那个变了路北开边买，十看呢，人那队伍了，我的朋友干的，天天打在路，简单那水的人，阿弟他就三名啊，苦路是比较晚的。
大马哈姆包爱帮啊，大家太美呀，那呀啦，皮的。看没没压到线到，但都变了没压住了。人家的潘西他的路，第二阿些的五个阿龙变路别的，拉马布嘛是的，几十看的苦果，没拿太多变来别的。但们也把的但是看见了苦了，苦他去变来别的的嘛是的不
？UWS 我打破呢，买两打破多哈。那他哥哥呢，棉花大木罗干的，哪家少打对棉布 ？P R 北京啊，南面龙雄一队，不多路上大步，他跑多年木路西开的路，是也蛮没破的来批发的。来西面嘛，那个嘛，那现在亚速变六年来干过，比方说年前一年来干，今把 PC 开不卖，但一旦在那里嘛，事业再嘛目的是你再来批发的，啊，投入比个前边呢，上边呢，个右边呢，不嘛，但一旦了那个破的呢，面嘛大么多多家批发的大部分，但一旦进行家嘛批发的事业再嘛目的哈，年前一六安生嘛，啊哈，咱都苦路偏的吧的。第六批半年的事业不低不卡的叫，第六看明边下来，是比等想的亚的路。第四批投款的也给啥哈？俺那的首要对人呢，皮羡慕看看你在群里嘛，心里话的，看没？
VOA 的老南哥也在那边播着别批八的，我今儿头领你的 VOA season radio season BB 节目呗。VOA 你麻烦也有没得伢 season 那个 Asia 77九六安的朋友收藏内嘛嘞？ကိုယ်တော်တည်ရင်အချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါမယ်ခင်ဗျာ
ကိုလံဘီယာအစိုးရနဲ့ FARC သဘုံတို့ကြားရရှိထားတဲ့ငင်းချမ်းရေးသဘောတူညီချက်အပေါ်မနေ့တနင်္ဂနွေနေ့လူမှုဆန္ဒခံယူပွဲမှာမမျှော်လင့်မဲ့ရှုံးနိမ့်ခဲ့ပြီးနောက်မှာတော့ကိုလံဘီယာသမ္မတယွန်းမန်နျူအယ်ဆန်တိုစ်ကငင်းချမ်းရေးအတွက်အလျှော့ပေးမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ် FARC သဘုံခေါင်းဆောင်တင်မိုရှန်ကိုလို့တည်ကြတဲ့ရိုဒရီဂိုလွန်ဒူနိုကလည်းသဘောတူညီချက်ကိုလက်လွတ်ဖို့ညှင်းဆိုလိုက်ပါတယ်အာဖဂန်နစ္စတန်နိုင်ငံခွန်တုမြို့ကိုတာလီဘန်တို့အကွက်ချစီစဉ်တိုက်ခိုက်ခဲ့ပြီးမြို့ထဲမှာလည်းသဘုံတွေရောက်ရှိနေတယ်လို့အာဖဂန်မြောက်ပိုင်းဒေသအစိုးရအရာရှိတွေကပြောပါတယ်။တနင်္လာနေ့မနေ့ခင်းမှာဗက်ပေါင်းစုံကတိုက်ခိုက်လာတဲ့တာလီဘန်တို့ကိုလုံခြုံရေးတပ်ဖွဲ့တွေကပြန်ပြီးတိုက်ထုတ်နေတယ်လို့အာဏာပိုင်တို့ကပြောတာပါ။အရက်သားတွေရဲ့အိမ်တွေထဲမှာတာလီဘန်တွေရောက်ရှိနေပြီးစစ်စင်ရေးကိုအတော်လေးဂရုတစိုက်လုပ်နေရတယ်လို့လည်းရဲတပ်ဖွဲ့ပြောခွင့်ရကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့နယ်ပွမ်းရွာကိုလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်ခံရမှုအတွင်းအသက်2နှစ်အရွယ်ကလေးငယ်တဦးသေဆုံးခဲ့ပြီးတခြားကလေးနှစ်ဦးတို့ဒဏ်ရာရခဲ့တဲ့အပေါ်ဝန်ထဲကြေကွဲရပြီးအထူးပဲစိုးရိမ်မကင်ဖြစ်ရပါကြောင်းကုလသမဂ္ဂကလေးသငယ်များရန်ပုံငွေအဖွဲ့ UNICEF ဖြင့်မြန်မာဌာနရုံးကကြေညာချက်ထုတ်ပါတယ်ပြည်ပခါကြောင့်မြန်မာနိုင်ငံတွင်းကကလေးငယ်အများအပြားထိခိုက်သေဆုံးရတယ်ဆိုတာကိုလည်း UNICEF မြန်မာဌာနကိုယ်စားလှယ်ကအခိုင်အမာပြောဆိုပြီးပရိပခမှာပါဝင်ပတ်သက်သူအားလုံးတို့အနေနဲ့ကလင်းငယ်တွေကိုထိခိုက်နာကျင်မှုမရှိကြအောင်ထိန်းသိမ်းကြဖို့နောက်နိုင်ငံတကာဥပဒေတွေကိုလေးစားလိုက်နာကြဖို့လည်းတိုက်တွန်းသွားပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတ်တန်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ 6:00 နာရီ 9:00 အထိ line number 166925ရူအန်ဒီတင်ဆက်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီကြာမှကျွန်တော်တို့တခါပြန်ဆောင်ရအောင်လားဗျာကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.